မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရရရှိပြီးတနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံအပြင်ပန်းမှာတည်စားတွေ့ဆုံခဲ့ကြပြီးတော့ရခိုင်အရေးကင်တွဲဖြည့်ရှင်းနိုင်မဲ့အချက်၃ချက်အပေါ်သဘောတူညီမှုရယူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ဖို့အရေးကြီးတဲ့ဆိုတော့ကိုသုံးနိုင်ငံစလုံးကလက်ခံပြီးဒါကိုအမြန်ဆုံးဆောင်ရွက်သွားဖို့ဒီလိုဆောင်ရွက်တဲ့နေရာမှာနိုင်ငံသားရေးဌာနတွေရဲ့ညွှန်ကြားမှုတွေနဲ့အညီပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်အရေးပြဿနာကင်တွဲဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံအရာရှိတွေကသဘောတူခဲ့ကြတဲ့အကြောင်းတရုတ်ဆိုရဆင်ဝါသတင်းမှာဖော်ပြထားပါတယ်။ရှေ့ဆက်အပြန်အလှန်ဆက်သွယ်ပြောဆိုမှုတွေနဲ့ညှိနှိုင်းတိုင်ပင်ပြီးဒုက္ခသည်တွေနေရဲ့အမြန်ဆုံးပြန်နိုင်ရေးဆောင်ရွက်သွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီတွေ့ဆုံပွဲအတွင်းတိုက်တွန်းပြောဆိုခဲ့တယ်လို့မိတ်ဆွေနိုင်ငံတွေဖြစ်ကြတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလိုအပ်တဲ့အကူအညီအထောက်ပံ့တွေပေးသွားဖို့တရုတ်ဆိုရကအဆင့်အသင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြစ်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဦးကျော်တင်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen အပြင်ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Shrana Bagnaro ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။